ငွေနဲ့9နှစ်လောက်တုန်းကတော့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွန်ပင်မှာအဆင့်မြင့်ဇင်ခံတက်ခမ်း6500လောက်သာရှိကြတာပါ Max Frank HME အကျိုးဆောင်အဖွဲ့က Ross Weavers ရဲ့အဆိုအရကတော့အခုအဲ့ဒီလိုတက်ခမ်းအရေးအတွက်ဟာ9000ကျော်လောက်ရှိလာပြီလို့ဆိုပါတယ်အခုနှစ်ကုန်ပိုင်းမှာတော့ဖနွန်ပင်မြို့ပေါ်ကအဆင့်မြင့်ဇင်ခံတက်ခမ်းအရေးအတွက်ဟာ12000အထိဖြစ်လာမယ်လို့သူကပြောပါတယ်သူတူးချင်းစီရဲ့တနစ်တာဝင်ငွေဖြန့်မြအမေရိကန်ဒေါ်လာ1300လောက်သာရှိတဲ့ဒီကမ္ဘောဒီးယားနိုင်ငံအတွက်အဲ့ဒီတိုက်ခန်းအများစုရဲ့တလအင်္ဂလကဟာဒေါ်လာ1000ဝန်းကျင်ရှိမယ်လို့ဆိုပါတယ်တိုက်ခန်းအများစုဟာအိမ်ကြီးချင်းအာရှနိုင်ငံတွေအထူးသဖြင့်တော့တရုတ်နိုင်ငံကရင်းနှီးမြှုပ်နှံသူတွေကိုမြှုပ်ဆွဲတာဖြစ်ပါတယ်တရုတ်တမန်ရာရှိချင်းဖြင့်ကမ္ဘောဒီးယားနိုင်ငံကို2016ခုနှစ်မှာလာရောက်လည်ပတ်ခဲ့ပြီးတဲ့နောက်တရုတ်ရင်းနှီးမြှုပ်နှံမှုတွေဟာလည်းစိစိတာတာတိုးလာခဲ့တာပါကမ္ဘောဒီးယားဖွံ့ဖြိုးရေးကောင်စီရဲ့အဆိုအရ2023ခုနှစ်ကနေ2019ခုနှစ်အတွင်းတရုတ်နိုင်ငံကရောက်လာတဲ့ရင်းနှီးမြှုပ်နှံမှုငွေကြေးပမာဏဟာအမေရိကန်ဒေါ်လာ 5.3 ဘီလီယံနှစ်စဉ်အားဖြင့်1ဘီလီယံစီလောက်ရှိနေတာကြောင့်ဒါဟာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေထဲမှာအများဆုံးဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံအတွင်းမနစ်ကနိုင်ငံခြားတိုက်ပြည်တွေအလုံးကလာရောက်ရင်းနှီးမြှုပ်နှံကြတဲ့ပမာဏဟာဒေါ်လာ 6.3 ဘီလီယံရှိကြတာကြောင့်2016ခုနှစ်နဲ့နှိုင်းယှဉ်လိုက်ရင်နှစ်ဆတိုးလာတာဖြစ်ပါတယ်ဆော်ရတ်စတွန်ဟာကမ္ဘောဒီးယားနိုင်ငံမှာအကြီးဆုံးအိမ်ချမ်းမြေရောင်းဝယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Century 21ရဲ့အကြီးအကဲပါသူကတရုတ်ရင်းနှီးမြှုပ်နှံမှုတွေရောက်လာတာဟာကောင်းတဲ့အကြောင်းပြောပြပါတယ
် With the Chinese investment in Cambodia is a very very positive move is obviously the Cambodia is getting developed much faster in terms of real estate
ကျွန်တော်ကရင်းနှီးမြှုပ်နှံမှုတွေရောက်လာတာတကယ်ကိုကောင်းမွန်တဲ့လုပ်ရပါအိမ်ချမ်းမြေလုပ်ငန်းပိုင်းမှာတော့ကမ္ဘောဒီးယားရဲ့ဖွံ့ဖြိုးတိုးတက်မှုကအရန်ကိုမြန်ဆန်လွန်ပါတယ်အိမ်ချမ်းမြေတိုက်ခန်းဝင်ကျင်တဲ့သူတွေအတွက်ဘလို့ဟာကိုလူကျင်တယ်ဆိုတော့ရွေးချယ်ကိုအခွင့်အလမ်းတွေလည်းအများကြီးရှိတော့ပါတယ်။ဒီရင်းနှီးမြှုပ်နှံသူတွေကလည်းကမ္ဘောဒီးယားနိုင်ငံပေါ်ယဉ်ကျေးမှုအဖြစ်ရှိပါတယ်။ဒီလိုဖြစ်တာလည်းမှန်ပါတယ်။ကမ္ဘောဒီးယားရဲ့အိမ်ချမ်းမြေဈေးကွက်အနက်ကအင်တာမှာတောက်ပနေပါပြီ
။တရုတ်လူမျိုးတွေရဲ့ရင်းနှီးမြှုပ်နှံမှုတွေများလာတာနဲ့တကြိုင်နဲ့ထက်မှာပဲတရုတ်နိုင်ငံကလာကြတဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်ဟာလည်းတိုးလာခဲ့တာပါ။2019ခုနှစ်အတွင်းတရုတ်နိုင်ငံကကမ္ဘာလက်ခီးတဲ့1.23တန်းလာရောက်ခဲ့ကြောင်းကမ္ဘောဒီးယားအစိုးရကထုတ်ပြန်တဲ့စီးရင်တွေမှာဖော်ပြထားတာကြောင့်ဒါဟာ2016ခုနှစ်ကလည်းဆိုင်းရင်46ရာခိုင်နှုန်းနီးပါးတိုးလာတာဖြစ်ပြီးနိုင်ငံတကာကရောက်လာကြတဲ့ကမ္ဘာလက်ခီးတဲ့စုစုပေါင်းရဲ့22ရာခိုင်နှုန်းနီးပါးရှိပါတယ်။ကမ္ဘာလက်ခီးတွေအဲ့ဒီလိုတဖွဲ့ဖွဲ့ရောက်လာနေတာကြောင့်ငွေကြေးအများအပြားသုံးနိုင်တဲ့တရုတ်ကမ္ဘာလက်ခီးတွေနဲ့စီးပွားရေးလုပ်ငန်းရှင်အကြီးစားတွေအတွက်ဟိုတယ်နဲ့ဆက်တောက်ဆိုင်အသစ်တွေလည်းဖွင့်လာကြပါတယ်။လွန်ခဲ့တဲ့3လလောက်ကမှဖွင့်လိုက်တဲ့Rosewood Phnom Penh Hotel ရဲ့ထိပ်ဆုံးစလေးတက်ဟာမြို့တော်မှာအထင်ရှားဆုံးမိုးမြော်အဆောက်အဦကြီးဖြစ်ပါတယ်။ Rosewood Hotel Company ဟာအမေရိကန်၊ဥရောပနဲ့အာရှတိုက်အတွင်းဟိုတယ်ပေါင်း40ကျော်ဖွင့်လှစ်ထားတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအတွင်းလက်ရှိဖွင့်ထားတဲ့အဆင့်မြင့်ဇင်ခံဟိုတယ်တွေထဲမှာ Sofitel, Raffles နဲ့ Soka Group တို့ပါဝင်ပြီး Hyatt Hotel အုပ်စုကလည်းဘလော့ဇေဖနွန်ပင်မြို့မှာဟိုတယ်အသစ်ကြီးတစ်ခုစောင့်နေပြီး2020ခုနှစ်မှာဖွင့်နိုင်မှုစီစဉ်ထားပါတယ်။အကောင်ပေါင်း195ခန်းပါဝင်တဲ့ Rosewood Hotel ဟာမြို့တော်ရဲ့အကောင်ဆုံးရှုခင်းတွေကိုမြင်တွေ့ရနိုင်သလိုနိုင်ငံတကာကအစားအစာပေါင်းစုံကိုချက်ပြုတ်ရောင်းချတဲ့အကောင်စားစားတောက်ဆိုင်လေးဆိုင်လည်းပါဝင်ပါတယ်။တရုတ်အတွေဟာအကောင်ဆုံးအညွန့်ဆုံးတွေကိုပဲမှာစားကြတယ်လို့ကမ္ဘောဒီးယားရဲ့နာမည်အကြီးဆုံးဆရော့ကဲတဦးလည်းဖြစ်အစိုးရပုဂ္ဂလိကပူးတွဲအလုပ်အဖွဲ့ရဲ့တွဲဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့လူမန်းကပြောပါတယ်
Chinese luxury customers, they want to spend good time here, really authentic food and really personalized.
ဝေကြီးတန်းနိုင်တဲ့တရုတ်ဧည့်သည်တွေကဒီနိုင်ငံမှာပျော်ပျော်ပါးပါးနေကြရဲရိုးရာစားတောက်ပြီးတော့ဟိုတယ်မှာတဲတဲ့အချိန်နဲ့ခီးသွားတဲ့အခါတွေမှာတူတဲ့အတွက်တီးတက်အထူးဝန်ဆောင်မှုပေးတာကိုလိုချင်ကြပါတယ်။အဲ့ဒါကကျွန်တော်တို့အတွက်ကောင်းတဲ့ထူးခြားအောင်လုပ်ပေးနိုင်တဲ့ဝန်ဆောင်မှုမျိုးပါ။ကျွန်တော်တို့နိုင်ငံမှာကငွေနည်းနည်းပဲသုံးနိုင်တဲ့ခီးသွားတွေအုပ်စုလိုက်လာတဲ့လူတွေအတွက်ရောကိုပိုင်ချက်တွေနဲ့လာတဲ့လူတွေအတွက်ရောအကုန်ရှိပါတယ်ကိုပိုင်နေရင်လည်းလာသူတွေလည်းရှိတာရောကျွန်တော်တို့ဘက်ကမတူညီတဲ့ရွေးချယ်စရာတွေရှိနေဖို့အရေးကြီးပါတယ
်အရင်ကတော့ backpacker လို့ခေါ်တဲ့ငွေကြေးအနည်းဆုံးသုံးပြီးခီးသွားအိတ်တလုံးနဲ့ကမ္ဘာလက်တူတွေအများစုသွားတဲ့နေရာလို့ကာလအတန်ကြာသတ်မှတ်ခံခဲ့ရတဲ့ကမ္ဘောဒီးယားဟာအခုတော့အစင်းမြင့်ခီးသွားလုပ်ငန်းပိုင်းကိုပြောင်းလဲလှုပ်ဆောင်လာတာကာလအတော်ကြာလာခဲ့ပါပြီကမ္ဘုတ်ပွန်ချိုင်ဝန်းဟာရိုးစုဖနွန်ပင်ရဲ့အယောင်ဌာနညွန်ကြားရေးမှူးပါပြောင်းလဲလာတဲ့ခီးသွားလုပ်ငန်းအခြေအနေတွေကိုသူကအခုလိုရှင်းပြပါတယ
် they are number ones in tourism and also in many countries especially in Asia itself that because
ချိုင်နိုင်ငံအများစုတွေမှာလိုပဲဒီခီးသွားတွေဟာနံပါတ်1ဖြစ်ပါလိမ့်မယ်အထူးသဖြင့်တော့အာရှတိုက်ဖြစ်ပါတယ်ရင်ကျိမှုကြောင့်လည်းဆိုင်ပါလိမ့်မယ် ပြီးတော့နေကြတဲ့အချိန်ကာလတိတ်မကြတဲ့အတွက်ဖြစ်ပါတယ်ကဘာပက်ရတာလွယ်ကူပြီးတစ်ကဘာလုံးကအတွေ့အကြုံလည်းရနိုင်ပါတယ
်ပြည်နယ်ငံကရောက်လာတဲ့အေယာမရင်းနှီးမြှုပ်နှံမှုတွေကြောင့်ကမ္ဘောဒီးယားနိုင်ငံဟာအလင်းအမြန်တိုးတက်ပြောင်းလဲနေပြီးငွေကြေးတက်နိုင်ကြတဲ့ကမ္ဘာလက်ခီးတွေတွေကိုဆွဲဆောင်နိုင်တဲ့အထင်ကြီးရနေရာတစ်ခုဖြစ်လာနေပါတယ်ဒါပေမဲ့ပြည်နယ်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ရင်းနှီးမြှုပ်နှံတဲ့ပုံစံအပေါ်တခြားနိုင်ငံတွေကရခဲ့တဲ့အတွေ့အကြုံတွေကအခွင့်အရေးချုပ်ဖောက်မှုတွေဒေသခံတွေရဲ့ယဉ်ကျေးမှုနဲ့ဒလိထုံတန်းတွေကိုအလေးမထားမှုတွေအပေါ်အင်ရှင်နိုင်ငံဘက်ကမကျေနပ်တာတွေထွက်ပေါ်လာနေတာပါဒါအပြင်ထိုင်းနိုင်ငံအပါအဝင်နိုင်ငံခြားဝင်ငွေရရှိရေးအတွက်ကမ္ဘာလက်ခီးသွားလုပ်ငန်းအပေါ်မိခိုအားထားနေရတဲ့နိုင်ငံတွေမှာပြည်ကမ္ဘာလက်ခီးသားတွေရဲ့ရင်းပြတဲ့ပြုမှုဆက်ဆံမှုတွေအပေါ်မကျေနပ်တာတွေထွက်ပေါ်နေတာပါဒါကြောင့်လဲမြန်မာနဲ့တခြားဖွံ့ဖြိုးကနိုင်ငံတွေအနေနဲ့ပြည်နိုင်ငံရဲ့ယဉ်နိမ့်ညွတ်မှုနဲ့ပြည်ကမ္ဘာလက်ခီးသွားတွေအပေါ်စောင့်ကြည့်ဆက်ဆံနေကြတာကြောင့်ကမ္ဘောဒီးယားနဲ့တရုတ်တို့ရဲ့ဆက်ဆံရေးဟာလည်းဘယ်လောက်ထိခိုက်မလဲဆိုတာကတော့စောင့်ကြည့်ရအောင်ပါဖြစ်ပါတယ်ခင်ဗျာ